မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံရေးအချက်အလက်တွေကြုံတွေ့နေရချိန်မှာမူရေးစီဝါမှောင်ကုမှုတွေအားကောင်းလာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးပြဿနာပေါ်ပေါက်နေချိန်လက်နက်ကန်အုပ်စုတွေနဲ့မူရေးစီဝါမှောင်ကုသူတွေအခွင့်ကောင်းယူမဲ့အလားအလာတွေရှိနေကြောင်းကုလသမဂ္ဂမူရေးစီဝါနဲ့ရာဇဝမှုဆိုင်ရာယုံ UNODC ရဲ့အရှေ့တောင်အာရှနဲ့ Pacific ဒေသတာဝန်ခံ Jeremy Douglas ကပြောပါတယ
် In times of crisis they tend to scale up the production
အခြေတဲကြုံရတဲ့ကာလမျိုးမှာထုတ်လုပ်မှုတွေတိုးအောင်လုပ်တာမျိုးရှိပါတယ်ရှိလာမဲ့2လ3လရေတိုကာလဖြစ်လာမယ်လို့လည်းခန့်မှန်းထားပါတယ်ရှမ်းပြည်နယ်ကနေထုတ်လုပ်မှုတွေတိုးလာတာမျိုးစပြီးတွေးလာရနိုင်ပါတယ်လို့ UNODC ရာရှိက AFP သတင်းဌာနကပြောဆိုလိုက်တာပါမြန်မာနိုင်ငံကနေစိတ်ကြွစေတဲ့အကြီးအကျယ်ဝင်ရောက်လာမှာကိုအိန္ဒိယထိုင်းနိုင်ငံကလည်းစိုးရိမ်နေပါတယ်ကိုဗစ်ကပိကလာလွန်ခဲ့တဲ့6လအတွင်းထိုင်းနိုင်ငံမှာစံချိန်ချိုးလောက်အောင်စိတ်ကြွဆေးပြားတန်း80ကျော်ကိုဖမ်းဆီးရမိခဲ့တာပါထိုင်းနိုင်ငံကနေဇက်ဒေသတွေမှာလုံခြုံရေးတင်းကျပ်ထားပေမဲ့လည်းမူရေးစီဝါမှောင်ကိုသူတွေကနှီးမျိုးစုံနဲ့တင်သွင်းဖို့ကြိုးစားတာတွေရှိနေပြီးလာအိုနေဇက်ကနေတဆင့်တင်သွင်းတာတွေလည်းအများအပြားရှိနေတယ်လို့ထိုင်းနဲ့ကုလသမဂ္ဂတာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်